မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အမေရိကန်လွှတ်တော်ကရေးယူဆောင်ရွက်မဲ့ဘာမာအက်ဥပဒေပြင်ဆင်ချက်အသစ်ထည့်သွင်းထားတဲ့2023ခုနှစ် NDAA အမေရိကန်အမျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်အထက်လွှတ်တော်ကကြာတာပတိနေ့ညကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ Burma Unified Through Rigorous Military Accountability Act of 2022လို့နာမည်ပေးထားတဲ့ဥပဒေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရရှိရေးအတွက်တိုက်ပွဲဝင်နေသူတွေကိုထောက်ပံ့ကူညီဖို့နဲ့မြန်မာစစ်တပ်ကိုပိုပြီးထိရောက်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်အရေးယူဖို့အဓိကရည်ရွယ်တဲ့ဥပဒေဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကြွန့်ကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေပေးဖို့ပါထည့်သွင်းထားပါတယ်။ဆရာနာသိမ်းမှုနဲ့လူအခွင့်အရေးထုတ်ဖော်မှုတွေအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြိုက်တွေအမေရိကန်ကိုတင်သွင်းခွင့်တားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတူခံထားပြီးတာဝန်ပေးဖို့နဲ့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်အောင်အမေရိကန်ကတိုက်တွန်းအားပေးဆောင်ရွက်ဖို့စတဲ့အချက်တွေထည့်သွင်းထားပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုပ်ဆောင်ရေးစစ်တပ်အာဏာသိမ်းမှုကိုအပြစ်တင်ပြီးအယက်သားအုပ်ချုပ်ရေးပြန်လည်ပေါ်ပေါအောင်ဆောင်ရွက်ရေးစစ်တပ်အဖွဲ့ဝင်ဟောင်းတွေအခြားဒီမိုကရေစီအင်အားစုအဖွဲ့တွေတွေကိုကူညီသွားမှာအခြားဒီမိုကရေစီအဖွဲ့ဝင်ဟောင်းတွေကိုကူညီသွားမှာဖြစ်ပါတယ်စစ်ကောင်စီအတွက်ဝင်ငွေမရရင်းနဲ့တရားဝင်မဖြစ်ရေးလှုပ်ဆောင်မဲ့အချက်တွေကိုလည်းထည့်သွင်းထားပါတယ်အောက်လွှတ်တော်မှာဒီဇင်ဘာလ9ရက်နေ့မှာအတည်ပြုထားပြီးဖြစ်တဲ့ဒီဥပဒေမူကြမ်းကိုမကြခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ